Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါရှင် VOA American တန်းကနေ2022ခုနှစ်ဒီဇင်ဘာ18ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925 30 နဲ့ line let meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလင်းအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်တို့မှာအသံမှာဒီကနေ့ညပါမယ့်သတင်းတွေနဲ့မိတ်ဆက်ပေးပါစီ COVID-19 ကူးစက်မှုဆက်လက်တက်နေတာဟာကာကွယ်ဆေးကိုမညီမညပြန့်ဝင်နေရတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့အကြီးအကဲကပြောပါတယ်။COVID-19 ကပေးရ2024လောက်ထိကျော်ဝနိုင်တယ်လို့ Pfizer ကုမ္ပဏီကခန့်မှန်းလိုက်ပါတယ်။အီရန်နဲ့အမေရိကန်တို့နျူကလ িয়ার သဘောတူညီချက်ဆွေးနွေးခဲ့ရမှာတောက်ချန်နေကအတန်းအသင့်တိုးတက်မှုရှိခဲ့တယ်လို့အမေရိကန်ကပြောပါတယ်။အဲ့ဒီသတင်းတွေပြည်မြန်မာသတင်းတွေကိုလည်းဦးသားညွန့်ဦးနဲ့တူကြီးညာပေးကြပါပါမအနေနဲ့
။ဟုတ်ကဲ့ပါရှင်။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဆရာနာတိမ်မှုစန့်ကျင်သူတွေရဲ့နေအိမ်အဆောက်အအုံတွေကိုစစ်ကောင်စီဘက်ကချိတ်ပိတ်သိမ်းဆည်းနေရတာနဲ့ပတ်သက်ပြီ
းဒါသာအာရမနဲ့ဟုတ်တယ်နဲ့မြန်မာဆောင်ရပြီးထင်ရလုံနေတဲ့ကျန်းဖက်အဖွဲ့ကြီးပဲလေ
ရေဦးတိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဦးမြင့်ထေးပြောသွားတာပါဒီအကြောင်းပြေစုံကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါတခါအာနာသိန်းစစ်ကောင်စီကိုအမေရိကန်ထက်အရေးယူဖို့လှုံ့ဆော်တာအပအဝင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစူးစီးမှုတွေနောက်ပြီးကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်မှုအခြေအနေဒီလိုနိုင်ငံတကာသတင်းတွေနဲ့ထိတ်တန့်ရောက်သတင်းတွေစနေအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးတင်မောင်သားနဲ့ကိုသားညုံတို့ကပြောပြပေးမှာပ
ါ COVID-19 ကူးစက်မှုဆက်လက်တက်နေတာဟာကာကွယ်ဆေးကိုမညီမညပြန့်ဝင်နေရတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကပြောပါတယ်။အာဖရိကပြည်သူ့ကျန်းမာရေးနိုင်ငံတကာပထမညီလာခံမှာအခုလိုပြောကြားခဲ့တာပါ။ကဘီကတတိယနှစ်ထဲရောက်လာခဲ့ပြီးမဲ့သေဆုံးနေတာက30ကျော်လာပါတယ်။လူရေ5သန်းသေဆုံးခဲ့ကြပြီးပါပြီ။ဒါကလည်းတရားဝင်အကြောင်းကြားတဲ့စီးရင်သာဖြစ်ပါသေးတယ်လို့ WHO ရဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ်။ကာကွယ်ဆေးကတမျိုးလည်းမဟုတ်ပဲအမျိုးမျိုးထုတ်နိုင်ခဲ့တာကသိပ္ပံပညာရဲ့အောင်ပွဲဖြစ်ပေမဲ့ကာကွယ်ဆေးကိုမညီမညပြန့်ဝေနေရတာကတော့လူသားမျိုးနွယ်တစ်ခုလုံးရဲ့ကြဆုံးမှုဖြစ်ပါတယ်လို့သူကဆိုပါတယ်။တကမ္ဘာလုံးမှာကာကွယ်ဆေးအလုံးပေါင်းတန်း 8,500 ကျော်ထုတ်ပြီးပါပြီ။တမိုင်းမှာအကြီးမားဆုံးကာကွယ်ဆေးထုတ်လှုပ်ရှားမှုဖြစ်ခဲ့ပေမဲ့အာဖရိကလူဦးရေရဲ့ 800 ခန့်တုန်းကပဲကာကွယ်ဆေးကိုအပြည့်ရရှိနိုင်ကြပါတယ်လို့ WHO ညွှန်ကြားမှုချုပ်ကပြောပါတယ်။အဒီလိုဆေးမထိုးကြရတဲ့အတွက် virus ကပုံပုံပြန့်နှံ့ပြီးမျိုးကွဲတွေပေါ်ပေါက်လာတာပါအဲ့ဒီမျိုးကွဲတွေကိုဘယ်လိုကာကွယ်ရမယ်ဆိုတာမသိသေးတယ်လို့ဘာဖြစ်လာမယ်ဆိုတာကိုလည်းကြိုတင်ခံမှန်းလို့မရသေးပါဘူးလို့သူကပြောသွားပါတယ်ဒါကြောင့် omicron မျိုးကွဲပေါ်ပေါက်လာတာဖြစ်တယ်လို့ဆိုပါတယ်ကာကွယ်ဆေးထိုးလာတနစ်ကျော်လာခဲ့တဲ့အချိန်မှာလွန်ခဲ့တဲ့ဆယ်ပတ်တွင်းကာကွယ်ဆေးမြောက်ဝေနိုင်တာက8-9လမှာစုစုပေါင်းမြောက်ဝေနိုင်တာတဲ့ပုံများလာခဲ့တဲ့အတွက်အချိန်ကုန်ကတော့ရရှိလာပြီလို့ WHO ညွှန်ကြားမှုချုပ်ကဆိုပါတယ်
ကမ္ဘာမှာကြုံရတဲ့ COVID ကပ်ဘေးဟာ2024ခုနှစ်ထိကိုကြုံရနိုင်တယ်လို့ COVID ကပ်ဝက်စီးတိကထုတ်လုပ်တဲ့ Pfizer ကုမ္ပဏီကခန့်မှန်းပြောပါရတယ်။ဒါအပြင်အသက်၄နှစ်ကနေဒီခါမှာခင်ဗျာဒါအပြင်အသက်2နှစ်ကနေပြီးတော့၄နှစ်ထိရွယ်ထုတ်လုပ်တဲ့ COVID ကပ်ဝက်စီးဟာသူတို့မျှော်မှန်းထားသလောက်ခုခံစွာမရှိဘူးလို့လည်းပြောပါရတယ်။ဒါကြောင့်မလို့ clinic တွေအတွက် COVID ကပ်ဝက်စီးအတီးပြုတ်ပေးနိုင်မယ့်အလားအလာလည်းနောက်ကျနိုင်ပါတယ်။ COVID ရောဂါကူးစက်မှုတွေဟာတချို့ဒေသတွေမှာလာမယ့်တစ်နှစ်နှစ်နှစ်ကာလတွေအထိရှိနေနိုင်တယ်လို့Pfizer ကုမ္ပဏီရဲ့သိပ္ပံရပ်ဆိုင်ရာရရှိချုပ် Michael Dostan ကယင်းမြုံနံသူတွေကိုရှင်းပြတဲ့ပွဲတစ်ခုမှာပြောပါရတယ်။တခြားနိုင်ငံတွေမှာတော့ယောဂပိုးဟာပုံမှန်အသားကျလာတဲ့သဘောနဲ့ထိန်းချုပ်ကင်တွင်နိုင်တဲ့အဆင့်မျိုးမှာတော့ရှိနေဦးမယ်လို့ဆိုပါရတယ်။2024ခုနှစ်ကျရင်တော့ယောဂပိုးဟာတစ်ကမ္ဘာလုံးမှာအသားကျလာလိမ့်မယ်လို့ Pfizer ကခန့်မှန်းပါရတယ်။ယောဂပိုးအသွင်ပြောင်းလဲမှုဖြစ်စဉ်တွေကတော့ကာဝယ်ဆေးတွေကိုဘယ်လိုဖြန့်ဖြူးထိုးနှံပေးနိုင်မလဲဆိုတာနဲ့ကာဝယ်ဆေးထိုးမှုအားနည်းနေတဲ့နေရာတွေမှာကာဝယ်ဆေးဘယ်လောက်ဖြန့်ပေးနိုင်မလဲဆိုတဲ့အပေါ်မှာတည်လိမ့်မယ်လို့ Dostan ကပြောပါတယ်။မျိုးကွက်သစ်ပေါ်လာတွေကလည်းကပ်ပြီးကျော်ပါသွားဖို့အလားအလာတွေကိုထိခိုက်သေးအောင်မှုရှိမယ်လို့ဆိုပါတယ်။ Pfizer ဟာ Germany နိုင်ငံက BioNTech နဲ့တွဲပြီးတော့ COVID ကာဝယ်ဆေးထုတ်လုပ်ခဲ့ရမှာလာမယ့်နှစ်သူ့ရဲ့ဝင်ငွေဟာ37 billion ဖြစ်လိမ့်မယ်လို့ခန့်မှန်းထားပါတယ်။လာမယ့်နှစ်မှာကာဝယ်ဆေး4 billion ထုတ်ဖို့လည်းအစီအစဉ်ရှိပါတယ်။ဒါပြင်သူစမ်းသပ်ထုတ်လုပ်တဲ့ Pfizer Paxlovid ဆီဟာလေ ကိုဗစ်ရှိသူတွေကိုတက်တာပျောက်ကင်းနိုင်တယ်လို့စမ်းသပ်တွေ့ရှိမှုတွေ့ရှိထားပါတယ်။လက်ရှိကမ္ဘာမှာပြန့်နှံ့လာတဲ့ Omicron ကိုဗစ်မျိုးကွန်းပေါ်မလာခင်ကတော့ American ပြည်တော်စုမှာ2022ခုနှစ်ကြာလို့ရှိရင်ကပ်ပြီးအဆုံးသတ်နိုင်လိမ့်မယ်လို့ American ပြည်တော်စုရဲ့ကူးစက်ရောဂါထိန်းချုပ်ရေးအကြီးအကဲ Anthony Fauci ကခန့်မှန်းထားခဲ့ပါတယ
်။2015ခုနှစ်မှာရရှိခဲ့တဲ့ Iran နဲ့ Nuclear သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့အတွက်သွေးဝိုက်ဆွေးနွေးပွဲတွေကျင်းပနေခဲ့ရမှာတောက်ချာနေကပြီးဆုံးသွားခဲ့တဲ့နောက်ဆုံးဆွေးနွေးပွဲမှာတော့အတန်အသင့်တို့တမှုရှိခဲ့တယ်လို့အမေရိကန်ကပြောကြပါတယ်။ဒါပေမဲ့ဆက်လက်ပြီးသဘောတူအောင်လှုပ်လှုပ်ကြရမှာကအများကြီးကြံနေသေးတယ်လို့သူကဆိုပါတယ်။အီရန်ရဲ့နျူကလ িয়ার ဆွေးနွေးပွဲအကြီးအကဲနဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးအယ်လီဘက်ဂရီခါနီကလည်းတိုးတက်မှုရှိတယ်လို့ Twitter မှာရေးပါတယ်။ဒီဆွေးနွေးပွဲက9ချိန်မြောက်ဆွေးနွေးပွဲပါ။အရင်6ချိန်ကို AB လကဂျွန်လအတွင်းလှုပ်ခဲ့ကြတာပါ။ကမ္ဘာအင်အားကြီး9နိုင်ငံဖြစ်တဲ့ဗြိတိန်၊ပြင်သစ်၊တရုတ်၊ရုရှားနဲ့ဂျာမနီတို့ကိုကြားထားပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်နဲ့ဆွေးနွေးခဲ့ရမှာရရှိခဲ့တဲ့သဘောတူညီချက်နှစ်ချက်ရှိတယ်လို့အမေရိကန်တာဝန်ရှိသူတူကပြောပါတယ်။ကာရက်ရှ်မြို့နျူကလ িয়ার ထုတ်လို့ရေးဆက်ရုံမှာကင်မရာတွေတပ်ဆင်ဖို့အီရန်ကသဘောတူခဲ့တာနဲ့ပိတ်ဆို့အရေးယူထားတာကိုယုံသိမ့်ဖို့ထိတ်ချုပ်ဟာတမ်းမဲ့နျူကလ িয়ার ထုတ်လို့မှုအပိုင်းတွေကိုသဘောတူသတ်မှတ်နိုင်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတူကဆိုပါတယ်။ရှစ်ချိန်မြောက်ဆွေးနွေးပွဲကိုစဖို့အီရန်ကမချမီသဘောတူလိုက်မယ်လို့အမေရိကန်ကမျှော်လင့်နေပါတယ်။
အမေရိကန်ပြည်တော်စုအတွင်းအများပြည်သူကြမ်းမာရေးနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လုပ်တဲ့ Super Fund အစီအစဉ်အတွက်ဒေါ်လာ1ဘီလီယံသုံးဆွဲသွားမယ်လို့အမေရိကန်ပြည်တော်စုရဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးအရာရှိတွေကကြေညာပြောပါတယ်။မကြာခင်တုန်းကသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုခဲ့တဲ့နိုင်ငံတော်အခြေခံအဆောက်အအုံအသုံးစိတ်မူကြမ်းတဲကနေပြီးတော့ဒီအသုံးစိတ်ကိုထုတ်ယူသုံးဆွဲမှာလည်းဖြစ်ပါတယ်။ဒီအတွက်ရမုံငွေမရှိတာကြောင့်လုပ်ငန်းထိခိုက်နေရတဲ့ပြည်နယ်24ခုက Super Fund အစီအစဉ်တွေကင်တွယ်နေသူတာဝန်ရှိသူတွေအတွက်တော်လေးအထောက်အကူဖြစ်စေမှာပါ။ဘေးအန္တရာယ်ရှိတဲ့စွန့်ပစ်ပစ္စည်းနေရာပေါင်း50နီးပါးကစွန့်ပစ်ပစ္စည်းတွေကိုရှင်းလင်းဖယ်ရှားဖို့ဖြစ်ပါတယ်။ဒါလိုမျိုးစွန့်ပစ်ပစ္စည်းနေရာတွေရဲ့60ရာခိုင်နှုန်းလောက်ဟာဝင်ငွေနှဲပြီးတော့လူနည်းစုလူမှုအတိုင်းဝိုင်းနေရာတွေမှာဖြစ်ပြီးတော့သူတို့ဟာစက်ရုံအလုပ်ရုံတွေနဲ့စက်မှုလုပ်ငန်းတွေကထွက်လာတဲ့ဘေးထွက်စွန့်ပစ်ပစ္စည်းတွေရဲ့ညံ့နှံ့မှုဒဏ်ကိုမမျှမတခံစားနေကြရပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေနေ့ညသတင်းတွေကိုဆက်လက်ချေညာနေပါတယ်စစ်ကောင်စီကောင်းဆောင်ရဲ့ဒီမိုကရေစီရေးအထောက်မှုတွေကိုချီးကျူးလိုက်ပြီးအာနာသိန်းနာဥရီနဲ့အညီဖြစ်တယ်လို့ဂျပန်ဆိုရဝန်ကြီးဟောင်းဟီဒီယိုဝါဒနာဘေးကပြောကြားလိုက်ပါတယ်။ဂျွန်လ30ရက်နေ့ကဂျပန်မြန်မာသင်းရဲ့ပုံမှန်အစည်းအဝေးမှာအသက်68နှစ်ရှိပြီဖြစ်တဲ့မစ္စတာဝါဒနာဘေးကခုလိုပြောကြားခဲ့တာဖြစ်တယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်။စစ်တပ်နဲ့ချိတ်ဆက်မှုရှိတဲ့ကုမ္ပဏီတစ်ခုနဲ့အတူဒေါ်လာ42သန်းတန်ကုန်တိုက်မှာရင်းနှီးမြှုပ်နှံကြဖို့သူကစူးစမ်းနေတာပါ။ဝါဒနာဘေးရဲ့ကုန်တိုက်စီမံချက်ကဆက်လက်လှုပ်ဆောင်နေပါတယ်လို့စစ်ကောင်စီကစာနဲ့ပြန်လည်ဖြေကြားကြောင်းရိုက်တာသတင်းဌာနကပြောပါတယ်။ဂျပန်မြန်မာအသင်းကိုဝါဒနာဘေးကထူထောင်ခဲ့တာဖြစ်ပြီးဂျပန်ကုမ္ပဏီကြီးတွေရဲ့အထောက်ပံ့နဲ့အသင်းကယက်တည်နေပါတယ်။ဒီနှစ်မှာအနည်းဆုံးကုမ္ပဏီ6ခုဟာအာဏာသိမ်းပြီးလူခွေရေးချိုးဖောက်မှုတွေကြောင့်အသင်းကထွက်ခွာသွားခဲ့ကြပါတယ်။အဲ့ဒီအထက်မှာတိုတာကားကုမ္ပဏီလည်းပါဝင်ပါတယ်။ Hyundai Spectre ကားတွေကိုမြန်မာပြည်မှာထုတ်လုပ်ဖို့တိုတာကုမ္ပဏီကစီစဉ်ခဲ့ပေမဲ့အာနာသိန်းကလေးကအဲ့ဒီအစီအစဉ်ကိုရပ်ထားခဲ့ရတာပါ Suzuki ကားကုမ္ပဏီနဲ့ Mitsubishi ကုန်သွယ်ရေးကုမ္ပဏီတွေကတော့ Mr. Watanabe ရဲ့အသင်းကမထွက်ကြသေးပါဘူး Watanabe ရဲ့သားလည်းဖြစ်အသင်းရဲ့အတွင်းမှုချုပ်လည်းဖြစ်တဲ့ Yusuke Watanabe က Diplomat Magazine မှာစောင်းပါတစ်စောင်ရေးခဲ့ပြီးအဲ့ဒီစောင်းပါထဲမှာဂျပန်နိုင်ငံဟာစစ်ကောင်စီရဲ့ပေါင်းမှုတကားဖြစ်ပဲနေတဲ့အစိုးရပြောင်းလဲရေးဆိုတဲ့အနောက်နိုင်ငံတွေရဲ့မူဝါဒနောက်ကိုမလိုက်သင့်ဘူးလို့ဆိုခဲ့ပါတယ်လူခွေရင်တဲ့နိုင်ငံသားမူဝါဒလေးလာရေးအဖွဲ့တွေကတော့ဝါဒနာဘေးရဲ့ပြောဆိုချက်တွေဟာလူသတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုပြီးအာဏာသိမ်းတာတရားမျှတကြောင်းစင်ကြေပေးနေတာဖြစ်တယ်လို့ဝေဖန်ကြပါတယ်
။မြန်မာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားစီရင်တပ်တွေကြားတိုက်ပွဲကြောင့်မလို့ကြေးရွာသား2500လောက်ဟာထိုင်းနစ်စပ်ဖြတ်ကျော်ပြီးတော့ထိုင်းနိုင်ငံတွင်းမှာခလုံရောက်ရှိလာတယ်လို့ထိုင်းစစ်တပ်အရာရှိတူက AP သတင်းဌာနကိုပြောပါတယ်။ရန်နယ်ချီအဲ့ဒီကြီးရွာသားတွေဟာတောင်ရင်မြစ်ကိုဖြတ်ပြီးတော့ထိုင်းနိုင်ငံမဲဆောက် KI တဲကိုဇန်နဝါရီလ16ရက်နေ့ကလေးကရောက်ရှိလာကြတာဖြစ်တယ်လို့ထိုင်းနယ်ခြားစောက်တပ်တွေကအဲ့မှာလုံခြုံရေးစောင့်ယူပေးနေတာကိုလည်းတွေ့ရပါတယ်။ဒီသက်ကံတွေပြောရတော့ထိုင်းနယ်မြေတဲကိုလက်နက်ကြီးနှလုံးကြောက်ရောက်ခဲ့ပြီးတော့ အဲ့ကဒီကြံခင်းတချို့ပျက်စီးသွားတယ်လို့ AP သတင်းမှာရေးပါတယ်။အမျိုးသမီးနဲ့ကလင်းငယ်တွေအများစုပါဝင်တဲ့အဲ့ဒီဒုက္ခသည်တွေကိုအကြောင်းတစ်ခုမှယာယီနေရာချထားပေးပြီးတော့အစာရေစာပါဝင်လူသားချင်းစာနာမှုအကူအညီတွေလည်းပေးထားပါတယ်။အဲ့ဒါပြင်သူတို့ကိုကိုဗစ်ရောဂါပိုးစစ်ဆေးမှုတွေလည်းလုပ်ပါတယ်။အခုလိုမျိုးလူတွေအစုလိုက်ပြုံလိုက်ထွက်ပြေးရတာမျိုးကိုပြီးခဲ့တဲ့ဧပြီလအတွင်းကလည်းဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့ကရင်တိုင်းသားနေမြေတဲကိုမြန်မာစစ်ကောင်စီကလေရင်နဲ့လေကြောင်းတက်ခိုက်တာကြောင့်ဖြစ်ပါတယ်။အဲ့ဒီတုန်းကသူတို့ကိုထိုင်းနိုင်ငံအတွင်းမှာယာယီခုံလုံးွင့်ပေးခဲ့ပြီးဒီနောက်မှာတော့မြန်မာပြည်ဘက်ကိုပြန်ပို့ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာစစ်တပ်ကအာဏာသိမ်းပြီးတော့ငင်းငယ်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်တကြွလှုပ်ရှားသူတွေလွှတ်တော်မတ်တွေအတော်များများနေဆက်ကိုတင်းရှောင်ပြီးတော့တိုင်းသားလက်နက်ကင်ဖွဲ့စည်းထိန်းချုပ်ရာဒေသတွေစီကိုခိုးလုံရောက်ရှိလာကြတာဖြစ်ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တကြွလှုပ်ရှားတဲ့ PDF ဒေသခံကာကွယ်ရေးအဖွဲ့တွေကိုအဲ့ဒီဒေသတွေမှာစစ်တပ်နှံတွေဖောက်ခွဲတပ်နှံတွေပြီးနေရဆူပြီးတော့ဆွဆွဲတာတွေရှိပါတယ်။ဒီကောက်ကူဒေတာတိုက်ပွဲတွေကြောင့်မလို့ထိုင်းနိုင်ငံတည်းကိုထွက်ပြေးခိုလုံသူတွေရှိတယ်လို့ပဲဒေတာတွင်းပြစ်ခတ်မှုတွေဆက်ဖြစ်နေတာမို့လို့ဒေသခံတော်များများဟာနေဆက်မဖြတ်နိုင်ပဲတောင်းရင်မျက်နှာအနီးတစ်ဝိုက်တောတောင်တွေထဲမှာလှည့်လည်ကွောင်းနေကြရတယ်လို့လည်းဒေသခံတွေကပြောဆိုပါရယ်ခင်ဗျာ
စစ်ပွဲနဲ့လူသားချင်းစာနာထောက်ထားမှုအချက်တဲကြုံနေရတဲ့အာဖဂန်နစ္စတန်နိုင်ငံကိုကူညီကြဖို့မွတ်စလင်တိုက်ပြည်တွေကိုပါကစ္စတန်ကစုယုံနေပါတယ်အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC 58နိုင်ငံစီဝေးကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါလေ။အဲ့ဒီအစည်းအဝေးမှာနိုင်ငံရေးဝန်ကြီးတွေဟာအာဖဂန်နစ္စတန်ကိုအကူအညီပေးနိုင်မဲ့နည်းလမ်းတွေကိုရှာဖွေဖော်ထုတ်ကြမှာဖြစ်ပါတယ်လို့ပါကစ္စတန်နိုင်ငံရေးဝန်ကြီးရှာမာမုတ်ကရချီကပြောကြပါတယ်။အမေရိကန်ရုရှားနဲ့တရုတ်နဲ့ဥရောပသမဂ္ဂတို့ကလည်းအထူးကိုယ်စားလှယ်တူးစီဆင်လွတ်ကြပါပါ။တာလီဘန်နိုင်ငံရေးဝန်ကြီးအမာခန်မုစတာကီလည်းတက်ရောက်မှာဖြစ်ပါတယ်။YC အစည်းအဝေးဟာတာလီဘန်အစိုးရကိုအသီးမှတ်ပြုလာမဟုတ်ဘဲဆက်သွယ်လုပ်ကဲ့ရေးပဲဖြစ်ပါတယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ
်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်တွင်ပြင်းထန်ဆုံးမုန်တိုင်းတိုက်ခိုက်မှုကြောင့်မလို့တိုက်ဆုံးသူဟာ23ဦးထက်မနည်းရှိသွားပြီဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့တောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုရိုက်ခတ်သွားတဲ့ Rai Typhoon မုန်တိုင်းကြောင့်လူပေါင်း3သိန်းကျော်ဟာသူတို့ရဲ့နေရပ်တွေနဲ့ကမ်းခြေတားယူစခန်းတွေကနေပြီးထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။မုန်တိုင်းရောက်မလို့ဆက်သွယ်ရေးနဲ့လက်စစ်တအားတွေပါပြတ်တောက်သွားပြီးတော့အမိုးကာတွေပျက်စီးတာတွေလက်စစ်တအားတိုင်ကြီးတွေပြိုလဲတာတွေအထိဖြစ်ခဲ့ပါရခင်ဗျာ
ထိုင်တန်းရနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဥတီမောင်တန်းနဲ့ကိုသားညုံတို့ကပြပြပေးခဲ့တာပါအခုဆက်ပြီးတော့စနေညရဲ့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးချင်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတပတ်မှာတော့စကိုင်းတိုင်းဒေတာကြီးအပါအဝင်နိုင်ငံတဝန်းကနေအိမ်အဆောက်အုံတွေဒါဇင်နဲ့ချီပြီးနိုင်ငံတော်ပိုင်အဖြစ်လိုက်လံသိမ်းယူနေတဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းဒေါ်သားတွေစူးစီးတင်ဆက်ပေးထားပါတယ်ရှင်
ဒိုအတန်ကိုခိတရနာထားတဲ့အတွက်အရင်ဆောင်မတွေကပြန်လည်ရွေးချယ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။နားဆင်သူတွေသဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို foundation hero တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုဒါဇင်ပေါင်းများစွာကိုနိုင်ငံတော်အပိုင်အဖြစ်သိမ်းယူနေပါတယ်ဒီလိုသိမ်းယူမှုတွေဟာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်သူတွေကိုဒီရေးယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်အပိုင်းဖြစ်တယ်လို့ယူဆရပါတယ်ဒီဆောင်မှအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံ့အပြားမှာပြုလုပ်ခဲ့စဉ်ကကိုစံတင်းကလည်းသူ့မျိုးနယ်ကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာချိန်မှာတော့ကိုစံတင်းကနေအိမ်ကိုစွန့်ခွာခဲ့ပါတယ်မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုစွန့်ခွာခဲ့တာ5လကျော်6လလောက်ရှိပါပြီသူကဝက်လက်မျိုးနယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအသက်မွေးမ်းချောင်းပြုပါတယ်အော်တိုဝါလာကုံပိုင်းမှာတော့သူတို့မိသားစုပိုင်တဲ့နေအိမ်နဲ့ကိုပိုင်ချောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်အဖြစ်သိမ်းဆီးကအဆောက်အဦတွေကိုချိတ်ပိတ်သွားတယ်လို့ကိုစဲတင့်သိလိုက်ရပါတယ်။သိမ်းဆီးခံလိုက်ရတဲ့သူ့အိမ်ရှိနဲ့ကိုပိုင်ချောင်းရှိမှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်သိမ်းဆီးလိုက်ရတယ်ဆိုတော့ဖနိုင်းအနီရောင်ချိတ်ဆွဲထားပါတယ်။ကိုစဲတင့်ကအနာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ညှင်းဆိုပါတယ်။
PBM နဲ့ကတော့ဟိုလိုကြီးတကယ်မဆက်သွယ်မိပါဘူး။အဲဟိုဆန္ဒပြတော့တက်ကြလို့စာစုတွေတော့ပါတော့။အဲ့လောက်ဒီတော့ဒါအဲ့လောက်ကိစ္စနဲ့တော့ဒီလောက်ဒီမလိုဘူးလို့ထင်တာပဲ။ဟိုကျွန်တော်က NLD ပါတီဝင်မဟုတ်ခင်ဗျ
။ဒီလိုသိသိခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ်။
အဲစာတင်ကုန်တွေအဝေးမြင်ပေါ့နော်စာတင်ကုန်တွေအဲဒီအတွင်းကအဲပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်တည်တယ်လို့အဲ့လိုတော့ပြောအဲ့လိုတော့အဲမျိုးတဲ့သတင်းတွေကြောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စာတင်ကုန်တွေပါဒါတင်းလိုက်တယ်ဆိုတဲ့ခါတော့ဟိုကျွန်တော်ရဲ့ပြည်ချင်းစဉ်ကိုပိုင်သုံးဆောင်တဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတသက်ကြောင်းကိုဖွင့်မရအောင်လို့ဟိုဘဝတစ်ခုကိုဖျက်ဆီးပစ်လိုက်တာလို့လုံးလုံးလုံးမရအောင်ဖျက်ဆီးပစ်လိုက်တာလို့အဲ့လိုမြင်တာ
အခုလိုမျိုးနေအိမ်တွေနဲ့ကျောင်းတွေသိမ်းခံလိုက်ရတာက97တယောက်တည်းတော့မဟုတ်ပါဘူး။အော်တိုဘာလ4ရက်နေ့ကမုံရွာဒေါနာချန်ရက်ကွက်က NLD ယုံ။အော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းသိမ်းဆီးထားခံရပါတယ်။အဲ့ဒီနောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွတ်တော်ကိုစလဲနဲ့ CDM ပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေ၊ကိုပိုင်ကျောင်းတွေ၊စတိုးဆိုင်တွေ၊ဈေးဆိုင်တွေနဲ့တဲခိုကန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်။အဲ့လိုတိမ်းဆဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုစက်တင်ရဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီအောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကြိုတွက်ပြီးသားဖြစ်တယ်လို့ပြောပါတယ
်။ PDF နဲ့ပတ်သက်လို့တိမ်းတယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ်းပေါ့ဒါဒါအာရမနဲ့ဥရိနဲ့မြန်ကြီးဆောင်ရပြီးထင်ရလုံနေတဲ့အကျံဖက်အဖွဲ့ကြီးပဲလေသူတို့ကတော့သူတို့ထင်တာသူတို့လုံနေတာဥရိနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားစရာအကြောင်းလည်းမရှိပါဘူ
းအရာတော်မြို့နယ်က CDM လောက်ထားတဲ့စီပင်ဥက္ကဋ္ဌရဲ့တားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စားဝတ်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်နေရာလေးကျမကြီးတင်မကောင်းဘူးဗျကျမကြီးတင်မကောင်းတော့သူ့ကိုစိုးရိမ်တာပေါ့နော်အဲဖေရတနေရသားတနေရဂျန်နဲ့မိသားစုဝင်တွေတနေရအဲ့လိုမျိုးတနေရနေနေရတဲ့အခက်အခဲပေါ့နော်အဲ့လိုတော့ရှိရပြအဲဒီစီဝါရေးလုပ်ငန်းကလည်းအခုအကုန်လုံးပိတ်ဆို့ထားတယ်ရောင်းလို့မပြုတော့ဆိုတော့လေအဲကျွန်တော်တို့ကတော့အဆင်ပြေပါတယ်ကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့အဲ့လိုမျိုးအိမ်ကမိသားစုပဲဆိုရင်တော့အ
ဲ့ဒီနေ့ကစစ်ကောင်စီဖွဲ့ဝင်တွေလာပြီးချိတ်ပိတ်သွားတဲ့ပုံကိုလည်းမျက်မြင်တွေ့ရှိသူတွေရဲ့ပြောစကားအရသူသိရပုံကိုအခုလိုပြောပြပါတယ်
အဲကျွန်တော်တို့မိသားစုအိမ်ရဲ့ပြီးရင်မိသားစုစီဝါရေးလုပ်ငန်းလေးရှိရပေါ့နော်ပြီးတယ်မှာရာမျိုးစီရင်သားရပြုမှတ်ပြီးတယ်မှာအဲဈေးတွေကဟိုဟာစိုင်းနေတာပေါ့နော်စိုင်းနေတဲ့ခံရှိရပြအဲအဲ့အရာကိုချိန်ပေးခံရတော့ဗျမှာတော့ဒီမိသားစုကုံလုံးတိုင်းမှာတော့ဟိုအမားတယောက်တာဝန်ယူပြီးရောင်းနေရပါလေစိုင်းအောင်ကျတော့လာတော့အဲဦးသားရှိခင်လာသူပဲကျွန်တော်ဖြစ်နေမယ်အဲ့လိုမျိုးပေါ့နော်ဟိုလာတော့ကျွန်တော်ဖြစ်နေမယ်ကျွန်တော်နာမည်နေတော့မဟုတ်ဘူးဦးသားရှိစိုင်းလာလို့ပြောပြီးတော့ဦးသားရှိစိုင်းလို့ပြောနေတာဟိုဘာတော့မှဆိုတော့ဒီကဟိုသေးသေးလေးအကုန်လုံးကနေပြောတာဒါဥသက်ရှိတိုင်းမဟုတ်ဘူးသူမီးစီဝါရေးလုပ်ငန်းဆိုပြီးတော့ပြောတော့အဲကြတော့တမျိုးပြောင်းသွားတယ်တနားရီတင်းမှာအုံရှိပေါ့နော်တနားရီချိန်ပြီးရဲ့ဆိုပုံလိုမျိုးပြောသွားပြီးတော့အဲဒါပြီးချိန်ပြီးသွားလို့ပြော
အဆောက်အဦတွေကိုချိတ်ပိတ်သိမ်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဦးကပြောထားပါတယ်ဒီလိုသိမ်းဆဲမှုတွေကမူရည်စေဝါနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့စေဝါများဆိုင်ရာဥပဒေအရသာသိမ်းဆဲခွင့်ရှိတယ်လို့လည်းပြောထားပါတယ်ဒါအပြင်
အဲရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှုဖြစ်ပွားနေတဲ့ကာလအပေါ်တွင်မှာဆိုရင်အဲဒီအိမ်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်နော်ချိတ်ပိတ်လို့ရတာဖြစ်ပါလေပြီးတော့ဟိုအခုမှကျတော့ကျွန်တော်တို့ဒီလက်တော်မှာအဲ့ဒီအမှုတစ်ခုမှကျတော့ဒီအခုပေါ့နော်ဒီဒီဖေဗူလာဒီနောက်ပိုင်းမှာပေါ့နော်သူတို့ဘာဟိုပါလဲတာချင်းများချက်ရှိလဲဆိုတဲ့အခါကျတော့ဒီအရှိအဲပါလဲနေအိမ်မှာပေါ့နော်ဒီအဲဝင်းမတိုင်ထားပဲနဲ့နော်ဟိုပါလဲဟိုအဲဝင်းမတိုင်ထားပဲနဲ့နော်အမိမတိလူတွေကိုအစုဖဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့နေအိမ်ကိုဟိုနိုင်ငံတော်ဘာနာဖြစ်နေတော့ချိတ်ပိတ်နေဆိုတာမျိုးတော့ရှိတယ်ဆိုတော့ဒီလိုအနေထားမျိုးမှာပဲမီးအင်တိုင်ကိုကျမတို့ချိတ်ပြီးလို့ရတယ်သို့မဟုတ်နိုင်ငံတော်ဘန္တာတွေနဲ့တိမ့်ဆေးလို့ရတာဖြစ်တယ်အဲ့ဒီမီးမှအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျမတို့တွေကတိမ့်ဆေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတိမ့်ဆေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်ဆက်ပြောထားပါတယ်လူ့ခွင့်ရေးကျွမ်းကျင်သူကိုနီကီတိုင်းမွန်ကလည်းအ ာနာသိမ့်ပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့အခွင့်အရေးဥပဒေအရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဌာနကလည်းညနာသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လုပ်ရမယ်လို့ဆိုပါတယ်။ဒါ့အပြင် NUG အနေနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေအဆောက်အဦတွေချိတ်ပိတ်သိမ်းဆည်းတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးပြစ်မှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူဆိုရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်သိမ်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အစအဦးတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်သိမ်းယူနေတာကနိုဝင်ဘာလစန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့ RFA ရဲ့စည်ရင်းပြုစုထားမှုအရသိရပါတယ်အဲ့လိုသိမ်းယူထားတဲ့အိမ်တွေထဲမှာNUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမောင်စခေါင် AOI တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နေအိမ်တွေအပါအဝင်ចောင်းသားတမကခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အိမ်တွေလည်းပါဝင်ပါတယ်အရာတော်တိုင်းနေသားကြီးလွှတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လှန်ရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
တော်လိုက်ပြီးရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့လိုတာလေကိုနိုင်သားတွေအကုန်ပြီးတော့အဲပြည်သူပိုင်ကတော့ပြီးပြီလေပြည်သူဆိုတာကျွန်တော်တို့ပိုင်တာပဲ
အခုလိုအချိန်မှာအခုညီမဲ့နေသလိုခံစားနေရတဲ့ဝက်လက်ကဥစေတင်ကတော့
ကျွန်တော်တို့ဒီအိမ်တိန်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူးအဲကျတော့ဘာဖြစ်လဲဆိုမိသားစုလိုက်ဘွားပြက်တယ်လို့အဲ့လိုခံစားရတာပဲဟုတ်တယ်ကျွန်တော်တို့ကဒါရီယာကိုမတရားသဖြင့်ရှာထားတဲ့ဟိုစီစဉ်ဥစ္စာလည်းမဟုတ်ဘူးကိုကိုယူနာစူးစမ်းမှုနဲ့ဒီတိုင်းတာတီရောက်အောင်အဲ့ဒါချွတ်ချံချွတ်တာပြီးလှုပ်ဆောင်လာတာဆိုတော့ဟိုမိသားစုလုံးစိတ်လက်ဆင်းရဲကြတာပေါ့ဗျာဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းနဲ့ပြန်ရကြင်တာပေါ့ဗျာ
မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူလွတ်တော်ကိုစလဲဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်ဒီလိုဖြစ်ရတွေ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ
်ကျွန်တော်တို့ဒါကျွန်တော်တို့အနေနဲ့ဒါဘယ်သူမှဒါသူတို့ကိုကျွန်တော်တို့ဒါစောရကတက်လို့မရတဲ့အနေထားမှာเนาะကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာရဲ့အကူအညီပေါ့เนาะနိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရတွေကိုမလုပ်ရအောင်ဖိဖိရောင်းနဲ့အရေးယူပညာပေးစုံမစီခြင်းပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လှန့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်လေးကပံ့ပိုးကူညီထားပြီးFoundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတို့သားတွေတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်တာနက်ကနေတဆင့်ဒီဇင်ဘာလ9ရက်နဲ့10ရက်နေ့ကကျင်းပခဲ့ပါဗျ။ကမ္ဘာဒီမိုကရေစီအခြေအနေကဘယ်လိုရှိပါသလဲ။ဒီမိုကရေစီတိဆောက်ရေးမှာဘာတွေလုပ်ဖို့လိုပါသလဲ။ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာမြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဥအောင်သူငိမ့်နဲ့ဦးတင်မောင်တန်းကဆွေးနွေးကြေညာပေးထားပါတယ်ရှင်။
ဒီမိုကရေစီထိပ်သီးညီလာခံကိုဒီဇင်ဘာလ9ရက်နဲ့10ရက်နေ့တွင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဦးစီးပြီးအင်တာနက်ကနေစင်ကျင်းပခဲ့ပါတယ်။အဖွဲ့အစည်းနဲ့တိုင်းပြည်ပေါင်း100ကျော်ကိုဖိတ်ကြားခဲ့တယ်လို့သိရပါတယ်။ဒါတော့ကိုအောင်သူရေဒီနေ့ကဘာမှတွေ့ရတဲ့ဒီမိုကရေစီရဲ့အခြေအနေနဲ့စရအောင်ပြ။ခင်ဗျားဘယ်လိုမြင်လဲ
။ဟုတ်ကဲ့ဟိုနိုင်ငံတော်တော်များများမှာအခုပြောနေတာကတော့ကျွန်တော်တို့ဒီမိုကရေစီနောက်ပြန်ရေးစီးလိုက်တဲ့ကြုံရတယ်ဆိုတော့အနေထားမျိုးပြောပါတယ်ဆိုတော့အထူးသဖြင့်ကတော့ကျွန်တော်တို့စီမှာကိုဗစ်ဒီကာလရိုက်ခတ်မှုပြဿနာတွေလည်းရှိတယ် ကိုဗစ်ကာလမှာကျတော့အစိုးရတော်တော်များများကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အစိုးရကြီးပေါ့ဟိုအစိုးရကအာဏာတွေအကုန်လုံးယူလိုက်ပြီးတော့ဟိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရသွားတာလည်းရှိတယ်ဆိုတော့နောက်တစ်ဖက်မှာကျတော့လည်းကျွန်တော်တို့ဒီဒီမိုကရေစီအခွင့်အရေးတွေဆောက်လာတဲ့အနေအထားမျိုးပေါ့တချို့နိုင်ငံတွေကဟို populism လို့ခေါ်တဲ့လူအများကြိုက်တဲ့ဝါဒကိုသုံးပြီးတော့တဖြည်းဖြည်းနဲ့အာဏာရှင်ဆန်ဆန်ဖြစ်လာတာတွေရှိတယ်နောက်တစ်ခါကျွန်တော်တို့လို့မြန်မာပြည်မျိုးမှကျတော့လည်းဆက်အနာသိန်းနာမျိုးနဲ့ပြန်ကြုံရတာမျိုးပေါ့ဆိုတော့အဲ့လိုနဲ့ခြုံလိုက်လို့ရှိရင်ဒီမိုကရေစီကဟိုရှေ့မသွားဘူးနောက်ပြန်ဆုံနေတယ်ဆိုတော့ဟိုဒီလိုသုံးသပ်ချက်မျိုးတွေဟိုကြားတာများပါလေခင
်ဗျဟုတ်ကဲ့အခုပြီးသွားတဲ့ဒီမိုကရေစီထိပ်သီးညီလာခံအပေါ်ကိုရောဘောက်သူဘယ်လိုများသုံးသပ်မိပါခင
်ဗျဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီသမ္မတဂျိုးဘိုင်ဒန်တက်လာကြတဲ့ကဒီညီလာခံသူကျင်းပခြင်းတယ်ဆိုတဲ့ဟာမျိုးသူ့အာဖီတာတွေပြောတာတွေကြားရပါတယ်။တော့သူကတော့ဒီညီလာခံမှာစဖွင့်နေရပြောတာကဒီဒီမိုကရေစီရေးနဲ့ပတ်သက်လို့ဒီနေ့ကြုံနေရတဲ့ပြဿနာကဒါကျွန်တော်တို့ရဲ့ challenge ပေါ်ရအဓိကကျွန်တော်တို့ရင်ဆိုင်တွေ့ကြုံနေရတဲ့စိတ်ခေါ်မှုဆိုတဲ့ပုံစံမျိုးပြောပါတယ်။အဲ့တော့ဒါကိုဘယ်လိုတုံ့ပြန်ရင်ဆိုင်ရမလဲဆိုတဲ့မဟာဗျူဟာဆွဲကြမယ်ဆွေးနွေးကြမယ်ဆိုတဲ့သဘောမျိုးနဲ့အခုဒီဒီဒီမိုကရေစီဆမ်မစ်ပေါ့နော်ထိပ်သီးညီလာခံကျင်းပတယ်ဆိုတဲ့အမျိုးဟိုကြားပါတယ
်ဟုတ်ကဲ့ဒီနေရာမှာအာဖရိကနိုင်ငံတွေတော်တော်များများကလည်းတယောက်ကြတာကိုတွေ့ရတယ်ဆိုတော့အာဖရိကရဲ့ဒီမိုကရေစီခြေအနေနဲ့ဆက်ဆက်ပြီးတော့ကိုဘောင်သူဘယ်လိုများသုံးသပ်ပါမလဲ
ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်အခုဒီညီလာခံမှာဖိတ်ကြတာကနိုင်ငံပေါင်း130ဖိတ်တယ်လို့ပြောတယ်အဲ့ဒီမှာဟို civil society ခေါင်းဆောင်တွေနောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်တွေလည်းဖိတ်ပါတယ်ဆိုတော့ဒါပေမဲ့အငင်းထွက်တာကဒီဥစ္စာက controversial ပေါ့နော်ဆိုတော့တချို့နိုင်ငံတွေကိုဖိတ်ပြီးတော့တချို့နိုင်ငံတွေမဖိတ်ဘူးဆိုတဲ့အနေအထားမျိုးပေါ့အဲ့တော့အထူးသဖြင့်တော့တချို့နိုင်ငံတွေကနာမည်မှာဟို democrat ဆိုတဲ့ democratic ဆိုတာမျိုးတတ်ထားတယ်ဥမာ democratic republic of congo လို့စသဖြင့်ပေါ့နော်ဆိုတော့အဲ့လိုတချို့နိုင်ငံတွေကိုတော့ဟိုဖယ်ရှားတတ်နိုင်စရာအကြောင်းရှိတယ်သို့ပေမဲ့လည်းတချို့နိုင်ငံတွေကရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်ဘာဖြစ်လို့အဖိတ်မခံရဘူးလဲဆိုတဲ့ဟာမျိုးမှကြတော့ဟိုတော်တော်လေးအငင်းပွားစရာအကြောင်းရှိပါတယ်။တော့အာဖရိကမှာဆိုလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ Ethiopia တို့ဘာတို့ဟိုတချို့နိုင်ငံတွေမှာနောက်ပြဆုတ်တဲ့အနေအထားမျိုးကြုံရတဲ့ဟာလည်းဒါကျွန်တော်တို့သတိပြုမိပါတယ
်။ဟုတ်ကဲ့အာရှနိုင်ငံတွေကရောဘယ်နိုင်ငံတွေကိုဖိတ်ပြီးဘယ်နိုင်ငံတွေကျန်သွားခဲ့တယ်ဗျ။
အထူးသဖြင့်တော့အာရှမှာအီရတ်တို့နောက်တစ်ခါပါကစ္စတန်တို့တချို့နိုင်ငံတွေကိုဖိတ်တာတော့ကျွန်တော်တို့မတွေ့ရဘူး။ဒါပေမဲ့အထူးသဖြင့်တော့အာဆီယံနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘန်ကောက်ပို့စ်မှာလည်းရေးထားတဲ့ဆောင်းပါးတွေဖတ်ရပါတယ်။ဆိုတော့အဲ့မှာတော့အထူးသဖြင့်အာဆီယံနိုင်ငံထဲမှာ၃နိုင်ငံပဲဖိတ်တယ်။တော့ကျွန်တော်တို့အင်ဒိုနီးရှားဖိတ်တယ်၊မလေးရှားဖိတ်တယ်၊ဖိလစ်ပိုင်ဖိတ်တယ်ပေါ့နော်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဖိလစ်ပိုင်ကဒူတာတေးလက်ထက်မှာနောက်ပြန်ဆုတ်နေတဲ့သဘောမျိုးရှိတယ်။ဒါပေမဲ့စင်ကာပူလိုဟာမျိုးဟိုရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်။ပြောမယ်ဆိုရင်တော့တပါတီတွေကတော့ကြီးစိုးထားတယ်ဆိုတော့ဒါပေမဲ့စင်ကာပူလိုဟာမျိုးမဖိတ်ဘူးထိုင်းမှာလည်းဟိုဒီမိုကရေစီအစိုးရလို့တော့ပြောလို့ရနိုင်ပါတယ်ဒါပေမဲ့ထိုင်းလည်းမဖိတ်ပြန်ဘူးပေါ့နော်ဆိုတော့အဲ့လိုအနေထားရတွေ့ရပါတယ
်ဟုတ်ကဲ့ကုလသမဂ္ဂအတွေ့အမြင်ကြောင့်အထိုနီယိုကူတာရက်စ်ပြောခဲ့တဲ့စကားနဲ့ပတ်သက်ပြီးတော့ကုအောင်သူရဲ့အမြင်ကိုလည်းသိချင်ပါတယ်သူကအခုလိုပြောပါတယ်ခင်ဗျာ
Polarization is undermining democratic institutions science and reason are under siege All of these is eroding trust between
polarization လို့အင်္ဂလိပ်လိုပြောတဲ့ဝေယိုးစောရောက်အစိုးမြင်လောက်ပိုင်းမျိုးတွေက democracy institution တွေကိုဖျက်ဆီးတယ်။သိပ္ပံနဲ့ကြိုးကြောင်ယုတ်တိတွေခင်ဗျာဝိုင်းဝန်းအဖိစည်းခံရရတယ်။ပြည်သူလူထုတဲ့ democracy ကောင်းဆောင်တွေ institution တွေကြားမှာရှိခဲ့ကြတဲ့ယုံကြည်မှုခင်ဗျာလည်းတတိတိနဲ့အတိုက်စားခံရရတယ်လို့သူကပြောပါတယ်။အဲ့တော့ democracy တိုင်းပြည်တွေမှာလူချိန်များအောင်လုပ်တာတွေစောစောကိုအောင်သူပြောသွားခဲ့တဲ့ populism လို့ဟာမျိုးပေါ့နော်ပြီးတော့ဒီလူမျိုးရေးဝါဒတွေเนาะကျွန်တော်ထင်တယ် Guterres ကဆိုရင် white supremacy ဆိုပြီးလူမျိုးရေးကြီးစိုးရေးဆိုတဲ့စကားလုံးတော့သုံးသွားလားမသိဘူးအစိုးရလူပုဂ္ဂိုလ်အဖွဲ့အစည်းတွေပြောဆိုလုပ်ကိုင်ခဲ့ကြပုံတွေကိုရည်ညွှန်းပြီးပြောခဲ့တယ်လို့ယူဆပါတယ်အမေရိကန်မှာလည်းဒါမျိုးဖြစ်ခဲ့တာပေါ့နော်အဲဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့စကားကမြန်မာပြည်မှာဖြစ်ခဲ့ဖြစ်နေတာတွေနဲ့ကောသက်ဆိုင်တယ်လို့ပြောနိုင်မလား
မြန်မာပြည်မှာတော့ဟိုအခုအနေထားမှာတော့ထင်ထင်ရှားရှားရှိတာကတော့စစ်တပ်ကအာဏာသိမ်းလိုက်တယ်အာဏာသိမ်းလိုက်တဲ့အခါကျတော့တစ်ဖက်ကဟိုစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့အုပ်စုကဟိုဒီမိုကရက်တစ်ကန့်ပေါ့နော်နောက်ထပ် အုပ်စုတစ်ခုရဲ့ပုံစံမျိုးရပ်သွားတဲ့အနေအထားမျိုးရှိပါတယ်။နောက်တစ်ခါကျတော့အခုအာဏာသိမ်းတဲ့စစ်တပ်နဲ့လည်းပူးပေါင်းဆောင်ရွက်မှုလုပ်ဖို့ကြံတဲ့အရပ်ဘက်အဖွဲ့အစည်းစီးပွားရေးသမားကြံတဲ့တော်တော်များများကလည်းဟိုပူးပေါင်းဆောင်ရွက်ဖို့တော်တော်ခက်တဲ့အနေအထားမျိုးရှိတယ်။ဆိုတော့အဲ့လိုအနေအထားမှာတော့ဟိုကျွန်တော်မြင်တယ်ကျွန်တော်တို့မှာတော့မြန်မာပြည်ကတော့ပို့ပြော့ဟိုရှေ့ရှေ့လေးလေးရှိတဲ့အနေအထားမျိုးတော့ရှိတယ်ဒီမှာ
။ဟုတ်ကဲ့အမေရိကန်ကအခုလိုပေါ့နော်ညီလာခံတွေပါလေခေါ်လိုက်တဲ့အခါမှာတရုတ်ကလည်းအငြိမ်းမနေပါဘူးသူစနစ်ကဒီမိုကရေစီစနစ်ပုံစံတစ်မျိုးနဲ့လို့တရုတ်ကပြောပါတယ်အဲကျွန်တော်တို့ကဗျာဆရာပေါ့နော်ကိုအောင်သူငိမ့်နေဆိုရင်လည်းရေးပေါ်မိတ်ဆွေလို့ပြောကြရမှာပေါ့နော်ကိုသားထွန်းကသူ့ရဲ့ခုတ်သားစာများဆိုတဲ့ကဗျာမှာရေးထားတာလေးရှိပါတယ်တရုတ်ပြည်သူကြီးဟာမော်မျော်လင့်ခဲ့တယ်လို့ကွန်ပျူတာနိုင်ငံတော်ကြီးဖြစ်မလာခဲ့ဘူး Global ကဗျာကြီးအမီလိုက်ပါတိုးတက်ခဲ့ပေမဲ့liberal democracy နိုင်ငံတနိုင်ငံလည်းဖြစ်မလာခဲ့ဘူးလို့ရေးထားတာပြရပါတယ်။ဆိုတော့တရုတ်နိုင်ငံတော်ကောင်စီကလည်းစာတမ်းစောက်ထုတ်လိုက်ပါတယ်။เนาะအင်္ဂလိပ်လိုတော့ China เนาะ democracy that works ဆိုပြီးတော့အလုံးဖြစ်တဲ့ democracy နဲ့တရုတ်ပြည်ဆိုတဲ့သဘောပေါ့နော်။ပထမတရုတ်ဟန် democracy ဆိုတာဘာလဲဆိုတာကိုကောင်သူအကျဉ်းလေးရှင်းပြပေးပါခင်ဗျာ။ပြီးတော့တစ်ဆက်တည်းပေါ့နော်။အဲ့ဒီအပေါ်မှာကောင်သူငင်းရဲ့အမြင်ကဘယ်လိုရှိပါလဲ
။ဟုတ်ကဲ့တရုတ်ကတော့ကျွန်တော်တို့ဟိုအရင်တော့လည်းဖတ်ဖူးခဲ့တဲ့ဟာတွေရှိပါတယ်။နော်အဲ့တော့ဒီကျွန်တော်တို့လက်ဝဲပဲအုပ်စုတွေကသတို့ကိုယ်သတို့ဒီမိုကရေစီလို့ပဲပြောပါတယ်။နော်ပြည်သူဒီမိုကရေစီလို့သုံးတယ်။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဟို liberal democracy ကိုတော့သတို့လက်မခံဘူး။ဒါပေမဲ့လည်းကျွန်တော်တို့ပြစ်စီမဲ့အာဏာရှင်ဒီမိုကရေစီပေါ့။စသဖြင့်ဒီလိုသုံးတဲ့အယူဆမျိုးတွေကြားဘူးပါတယ်။နော်အဲ့လိုအနေထားမှာကျတော့တရုတ်ကတော့သူကအခုချိန်မှာစီးပွားရေးရလဲအောင်မြင်တယ်နောက်တစ်ခါကျတော့လဲသူ့ရဲ့လူတွေကိုအထူးသဖြင့်တော့ထမင်းဝအောင်ကြွေးထားနိုင်တဲ့ data မှာသူကကျွန်တော်ယူဆတာတော့ performance democracy ပေါ့နော်စွမ်းဆောင်မှုရလုပ်ပြီးတော့လူတွေကိုကျင့်နှံ့အောင်ထားတဲ့ democracy မျိုးသူလုပ်နိုင်တယ်လို့ဆိုခြင်းမုံရပါတယ်ဆိုတော့နောက်တစ်ခုကကျတော့လဲသူတို့က procedural democracy ပေါ့ democracy ဆိုတာကကျွန်တော်တို့ရွေးကောက်ပွဲတစ်ခုတည်းဆုံးဖြတ်တာမဟုတ်ဘူး democracy ဆိုတာကတော့ဆုံးဖြတ်ချက်ချတဲ့နေရာမှာလူတွေကပါဝင်ခွင့်နောက်တစ်ခါဒီဆုံးဖြတ်ချက်တွေကိုဘယ်လိုပြန်ပြင်မယ်ဘယ်လိုဩဇာလွှမ်းမယ်စသဖြင့်ဒီလုပ်ငန်းစဉ်တစ်လျှောက်လုံးမှာဟိုပါဝင်ခွင့်ရှိတယ်ပေါ့ဆိုတော့အဲ့တော့တရုတ်ကတော့ဒီလိုအခွင့်အရေးတွေကိုသူပေးထားတယ်ဆိုတဲ့ဟာမျိုးဟိုဒါဆွေးနွေးရတာတွေ့ရပါတယ်ဆိုတော့နောက်တစ်ခုကကျတော့လည်းသူပြောတာကတော့ဒီမိုကရေစီဆိုတာကတဲ့ဟိုကျွန်တော်တို့နိုင်ငံတချို့ကကြီးပဲလက်ဝါးကြီးအုပ်ထားဖို့မဟုတ်ပါဘူးပေါ့ဆိုတော့ဒါကတော့အနောက်နိုင်ငံတွေကိုအထူးသဖြင့်ပြောတာပါအဲ့တော့ဒီမိုကရေစီဆိုတာအနောက်နိုင်ငံတွေကပိုင်တာမဟုတ်ဘူးတရုတ်ကလည်းသူဒီမိုကရေစီပဲတာဝန်ထားပါတယ်ဆိုရဲဟာမျိုးဒါဆွေးနွေးချက်တွေကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အခုနောက်ဆုံးမေးခွန်းပါဘောင်တွေဆောစောကကိုအောင်သူပြောခဲ့တယ်လို့ပဲပေါ့နော်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့ပါတယ
် In the face of sustained and alarming challenges to democracy universal human rights and all around the world democracy needs champions
ဒီမိုကရေစီနဲ့လူခွင့်ရေးပေါ်စိုးရိမ်ရလောက်အောင်တော့ချောက်စိန်ခေါ်နေပါလေ။အဲဒီလိုစိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေတဲ့အခါကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီအတွက်ဆောင်ရွက်ကြတဲ့ချန်ပီယံတွေလိုပါလေ။ဆိုတော့အာရှမှာဒီမိုကရေစီအတွက်ချန်ပီယံရှိပြီလား။မရှိသေးဘူးဆိုရင်တော့ဘယ်သူဖြစ်နိုင်မယ်လို့ကောင်းသူထင်ပါသလဲ။ဒါကအာရှပေါ့နော်။ဒါရတဲ့ဆက်ဆက်ပြီးကျွန်တော်တို့အိုဘားမားလက်ထက်တုန်းကမြန်မာနိုင်ငံရဲ့ဒီမိုကရေစီကူးမြောက်ဖို့နမူနာပုံစံတစ်ခုလို့တောင်းပြောဆိုခဲ့ကြတာရှိတယ်။မြန်မာကတော့ချန်ပီယံဖြစ်နိုင်သေးလား
။ကျွန်တော်တို့အာရှတစ်ခွေလုံးမှကြည့်ရင်ဘသူကချန်ပီယံလုပ်ပြီးတော့ဒီမိုကရေစီကိုဦးဆောင်มาလဲပေါ့။ဆိုတော့အဲ့ဒါတော့အခုချိန်ကြီးကတော့ကျွန်တော်ဟိုမတွေ့ရသေးဘူးလို့ပြောရမှာပါ။ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီနိုင်ငံကြီးလို့ပြောတဲ့အိန္ဒိယနိုင်ငံပေါ့နော်။လူကြီးလည်းသိပ်များတယ်ဆိုတော့ဒီနိုင်ငံကြီးကပြောမှာဆိုရင် populist လမ်းကြောင်းဘက်ကိုသူကသွားနေတယ်လို့ဖြစ်နေ။နောက်ကျွန်တော်တို့အာဆီယံမှာကြည့်ရင်လည်းဟိုဒီမိုကရေစီလို့ပြောတဲ့နိုင်ငံတွေကိုယ်တိုင်ကဟိုယုံကန်နေရတော့အဆင်မဲရှိသေးတာပေါ့နော်။ဆိုတော့အဲ့တော့ကျွန်တော်တို့ကရောဒီမိုကရေစီကိုဦးဆောင်မှုဆိုတဲ့ဟာမျိုးကတော့ကျွန်တော်ထင်တယ်ဟိုစိုးမယ်ကျွန်တော်တို့စိတ်ကူးညီညာကြလုံးနဲ့လို့လည်းချက်ပါတယ်ခင
်ဗျ။ဟုတ်ကဲ့အခုဆွေးနွေးခဲ့ပြီးတော့မြန်မာအဟာဗျူအာနဲ့မူဝါဒလေးလိုက် institute ကဥအောင်သူကြီးဖြစ်ပါတယ်။အဲဒီနေ့ကျွန်တော်ရဲ့အစီအစဉ်ကို New Zealand ဝန်ကြီးချုပ် Jacinda Ardern ပြောတဲ့စကားနဲ့ညီကုန်းချုပ်လို့ပါတယ်။ Jacinda Ardern ကခုလိုပြောပါတယ
်။ Democratic systems and the progress they make can be fragile. They need certain things to thrive. Among them,
democracy စနစ်တွေနဲ့သူတို့လုပ်ခဲ့တဲ့လူတက်မှုတွေကဆုပ်လွယ်ပြက်ရွယ်ပါတယ်။ရှင်သန်မှုအတွက်တချို့ချက်တွေလိုပါတယ်။အကြီးအသေးမြင်မာတဲ့ institution တွေပြည်သူလူထုအချင်းချင်းကိုစုစည်းခက်ချစ်ပေးထားပြီးအစိုးရနဲ့ပြည်သူဆက်ဆံရေးမှာထောက်ကူပေးထားမဲ့ရှင်းလင်းတဲ့လူမှုပရိသတ်လူခွေရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်မှာမရင်းညိုင်တဲ့ဂတိကဝတ်ဆောင်ထိန်မှုဘိဗေပတ်ထုတ်ခံထားရတဲ့ပြည်သူတွေအတွက်တကယ်အတန်နဲ့ပေါ်ပေါက်လာနေတဲ့စီးပွားရေးနဲ့လူမှုကိစ္စရဲ့ပုံမှာတုံ့ပြန်ဆုံးဖြတ်နိုင်တဲ့စွမ်းကြီးအစရှိတာတွေကအဲ့ဒီအချက်အချို့တွေမှာပါရှိကြပါလေ။သမ္မတဂျိုးဘိုင်ဒန်ကတော့ဒီမိုကရေစီဆိုတာဘတော်တဆဖြစ်မလာဘူး။တစ်ပြီးရင်တစ်နေရတာလို့ပြောသွားပါလေ။တနည်းပြောလို့ရှိရင်ဒီမိုကရေစီစနစ်တစ်ခုထူထောင်လဲဆိုတာဒီမိုကရေစီပေါ်ယုံကြည်ချက်ကြီးမားတဲ့နိုင်ငံရေးသမားတွေနဲ့ပါတီတွေကအာဏာရရှိကြရုံမကနယူးဇီလန်ဝန်ကြီးချုပ်ပြောတဲ့အဲ့ဒီအချက်တွေကိုထူထောင်ခိုင်မာအားကောင်းအောင်လုပ်တာပဲဟုတ်ပါလားခင်ဗျာလူကုန်သိက္ခာကိုဒေသတံမိုးထားတဲ့လူဖွဲ့စည်းဖြစ်မြန်မာနိုင်ငံကိုအမြန်ဆုံးပြောင်းလဲနိုင်ကြပါစေကျွန်တော်တမောပန်းပ
ါဦးတင်မောင်သားဆွေးနွေးတင်ပြပေးခဲ့တဲ့ကမ္ဘာဒီမိုကရေစီအခြေအနေနဲ့ဒီမိုကရေစီထိပ်သီးညီလာခံအကြောင်းတင်ဆက်ပေးခဲ့တာပါရှင်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။ဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vonews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဖီရီကနေစနေညပိုင်းမြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထိုးမှုသတင်းတွေကိုပြပြပေးကြပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုအမေရိကန်ပြည်ထောင်စုကထပ်ပြီးအရေးယူတန်းခတ်ဖို့လှုံ့ဆော်နေပါတယ်ကရင်ပြည်နယ်မြောက်ရီခိုင်နယ်က၄ kg နဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ KNU အပါအဝင်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲရက်ဆက်ဖြစ်နေပြီးဒေသခံတွေစစ်ပေးလို့ရထွက်ပြေးနေကြရပါတယ်ဒီလိုတပတ်အတွင်းသတင်းတွေကိုနားလောင်တဲ့ကိုသားညုံတို့ကပြောပြပေးမှာပါ
သုံးနိုင်ငံခီးစင်နဲ့အာရှဒေသကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကမြန်မာနိုင်ငံအရေးအလေးပေးပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုထပ်ပြီးတော့ဖိအားပေးနိုင်မဲ့ခြေလှမ်းတွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကလှိလာသုံးသပ်နေတယ်လို့ဝန်ကြီးဘလင်ကင်ကပုံထိုးနေ့ကပြောပါတယ
်to look at what additional steps and measures we can take individually collectively
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးလူပုဂ္ဂိုလ်တိုးချင်းအနေနဲ့ရောအစုအဖွဲ့လိုက်ပါထပ်ပြီးအရေးယူနိုင်မယ့်နည်းလမ်းတွေကိုရှာဖွေမှာဖြစ်တဲ့အတွက်လာမယ့်သတင်းပတ်တွေကအလွန်အရေးကြီးတဲ့ကာလဖြစ်ပါလိမ့်မယ
်ဆေအာနာသိမ့်ပြီးတော့ဆယ်လတာကာလအတွင်းဆန္ဒပြသူတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်မှုတွေနဲ့အဖမ်းအစည်းတွေပိုဆိုးလာတယ်လို့လည်းဝန်ကြီးဘလင်ကင်ကမလေးရှားနိုင်ငံခြားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုခဲ့တာပါ။ထို့အပြင်ရွှေဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေဆက်ပြီးတော့ဖိနှိပ်နေတဲ့လောရက်ကိုလည်းဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်မလားဆိုတာကိုအမေရိကန်အစိုးရကအလေးထားတုံ့တန်နေတယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာအစိုးရပိုင်းရေနံနဲ့တန်းခွေတူဖို့ရေးလုပ်ငန်းတွေအပေါ်အရေးယူတန်းခတ်နိုင်တဲ့အလားအလာနဲ့ပတ်သက်လို့သတင်းထောက်တွေရဲ့မေးမြန်းချက်ကိုတော့ဝန်ကြီးဘလင်ကင်ကဖြေကြားမသွားပါဘူး။နိုင်ငံပိုင်းရေနံနဲ့တဘာဝတန်းခွေလုပ်ငန်းဟာမြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တာမလို့ဒီလုပ်ငန်းပိုင်းကိုအရေးယူတန်းခတ်ဖို့လူ့အခွင့်အရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါ။ခရီးစဉ်တစ်ထောက်အဖြစ်အင်ဒိုနီးရှားကိုရောက်ခဲ့တဲ့အချိန်မှာလည်းမြန်မာစစ်ကောင်စီကိုဖိအားပေးရေးမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဝန်ကြီးဘလင်ကင်ကအင်္ဂါနေ့ကပြောဆိုခဲ့ပါတယ်။ မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒအတိုင်းငြိမ်းချမ်းစွာအပြေရှာနိုင်ရေးပြပောင်းဆောင်ပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြံပြုချက်အပါအဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီမှု900ကိုဆက်ပြီးတော့အကောင့်ထဲဖော်သွားမယ်လို့လည်းဝန်ကြီးပလင်ကပြောဆိုသွားပါတယ်။ဒါအပြင်တရားလှည့်လို့ဖမ်းဆီးထားသူအလုံးပြန်လို့ပေးဖို့သူသားချင်းဆန္ဒမှုအကူအညီတွေလိုအပ်နေသူတွေစီအရောက်ပို့ပေးနိုင်ဖို့နဲ့ဆန္ဒပြသူတွေအပေါ်အကြံဖက်နှိမ်နင်းနေတာကိုရပ်ပြီးဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့ဝန်ကြီးပလင်ကထားလောင်းတိုက်တွန်းသွားပါတယ်။ခီစဉ်အတွင်းလိုက်ပါလာတဲ့အမေရိကန်စာနယ်ဇင်းအဖွဲ့ဝင်တို့မှကိုဗစ်ပိုးကူးခံထားရတာကိုတွေ့ရှိခဲ့တဲ့အတွက်မလေးရှားကနေထိုင်းနိုင်ငံကိုသွားမဲ့ခီစဉ်ကိုတော့ဖျက်ခဲ့ရပါတယ်။
2022ခုနှစ်အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံဆိုင်ရာကူစလေတစ်ကိုခန့်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပတ်ဆိုဟွန်ကိုမြန်မာအထူးကူစလေဖြစ်ခန့်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆမ်ကဒီဇင်ဘာလ15ရက်နေ့မှာတီးပြပြောဆိုခဲ့တာပါ။ဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံရဲ့ဝန်ကြီးလည်းဖြစ်တဲ့မစ္စတာပတ်ဆိုဟွန်ကိုအာဆီယံဆိုင်ရာမြန်မာကူစလေဖြစ်ခန့်မယ်ကြောင်းဖနမ်းမင်မျိုးတော်မှာကျင်းပတဲ့အာဆီယံဥက္ကဋ္ဌကျန်းသစ္စာကျင်းဆိုပွဲမှာဝန်ကြီးချုပ်ဟွန်ဆမ်ကအတီးပြပြောကြားသွားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့အကြမ်းတွေကိုဝိုင်းဝန်းဖြေရှာနိုင်ရေးအာဆီယံကဧပြီလမှာချမှတ်ခဲ့တဲ့ပုံသဘောတူညီမှု9ရပ်ကိုအထူးကူစလဲကအကောင့်ထဲပေါ်ဆောင်ရမှာဖြစ်ပါတယ်။မြန်မာရေးဝိုင်းဝန်းဖြေရှင်ပေးဖို့ကြိုးစားနေတဲ့အာဆီယံကူစလဲနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်သွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောဆိုပါတယ်။ဒါပေမဲ့လည်းမြန်မာကူစလဲဖြစ်တောင်းယူထားတဲ့ဘရူနိုင်းဒုတိယနိုင်ငံကြီးဝန်ကြီးအရဝန်ယူဆက်ဖ်အနေနဲ့မြန်မာနိုင်ငံလေးကိုတွားရောက်ခွင့်ပြုဖို့တောင်းဆိုထားပေမဲ့စစ်ကောင်စီဘက်ကဝင်ခွင့်မပြုခဲ့ပါဘူး။အာဆီယံဥက္ကဋ္ဌတောင်းယူလိုက်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကမြန်မာနိုင်ငံကိုဇန်နဝါရီလ9ရက်နေ့ရှေ့ရနေ့မှာတွားရောက်မယ်လို့လည်းပြောပါရတယ်။ဥက္ကဋ္ဌတဦးအနေနဲ့အာဆီယံအသင်းကြီးကိုစီလုံးညီညွတ်တဲ့မိသားစုတစ်ခုလိုဖြစ်အောင်ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ကပြောပါရတယ
်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဒီဇင်ဘာ13ရက်ကနေ19ရက်နေ့ခီးစဉ်နဲ့ရောက်ရှိနေပါတယ်။လူခွင့်ရဲ့အထူးကိုယ်စားလှယ်တာဝန်နဲ့ရွန်ဂျာဒုက္ခသည်စခန်းစီကိုပထမဆုံးအကြိမ်ဖြစ်သွားရောက်နေတဲ့မစ္စတာအန်ဒရူးစ်ကလူမျိုးရုံတပ်ဖြတ်မှုဆန်ဆန်အကြမ်းဖက်မှုတွေနဲ့တိုက်ခိုက်ခံခဲ့ရတဲ့ရွန်ဂျာသတန်းလောက်အသက်ဆုံးထွက်ပြေးခဲ့ရတယ်ဆိုတာကဘာကမမေ့တင်မို့လို့ခီးစဉ်မတိုင်ခင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ဟာဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကိုအရင်ရောက်ရှိပြီးမှအဲ့ဒီကနေကော့ကစ်ဘဇားမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေနဲ့မကြသေးခင်ကမှရွန်ဂျာတွေရွှေ့ပြောင်းနေထိုင်နေကြတဲ့ဘာဆန်ညာကျွန်းစီကိုတွားရောက်ခဲ့တာပါ။တိခီးစင်မှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကုလသမဂ္ဂအရာရှိတွေအရက်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရွန်ဂျာဒုက္ခသည်တွေကိုပါတွေ့ဆုံဖို့အစီအစဉ်ထားတာပါ။မြန်မာလူအခွင့်အရေးကိုစစ်တပ်ကချိုးပေါက်နေချိန်မှာနေအိမ်ကနေအသက်လူထွက်ပြေးခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာတွေကိုကမ္ဘာအတိုင်းဝိုင်းကဝိုင်းဝန်းကူညီဆောင်ရှောက်ဖို့အလွန်အရေးကြီးပါတယ်လို့လည်းလူအခွင့်အရေးအထူးကိုယ်စားလှယ်ကအကြံပြုပြောဆိုပါတယ်။ခီးစဉ်အတွင်းတွေ့ရှိချက်တွေကတော့2022ခုနှစ်မတ်လမှာကျင်းပမယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်သွင်းမဲ့အစီအခံစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။
2021ခုနှစ်အတွင်းကဘာဒဝမ်ဖမ်းဆီးခံရတဲ့သတင်းတောက်20ရာခိုင်နှုန်းအထိတိုးလာပြီးတော့စစ်စုပေါင်းအဖမ်းခံရတဲ့သတင်းတောက်900ဝန်းကျင်ရှိတဲ့ထက်ကမြန်မာနိုင်ငံဟာတရုတ်နိုင်ငံပြီးလို့ရှိရင်သတင်းတောက်တွေအများဆုံးအဖမ်းခံရတဲ့ဒုတိယနေရာမှာရှိနေပါတယ်။နေစီမချသတင်းတောက်များအဖွဲ့ RSF ကဒီနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်စာထဲမှာတော့အဖွဲ့ထူထောင်ပြီးတော့26နှစ်အတွင်းမှာဒီနေ့ဟာသတင်းတောက်တွေအဖမ်းခံရတဲ့စံချိန်တင်အမြင့်ဆုံးနှစ်တစ်ခုဖြစ်တယ်ဆိုပြီးတော့ကြေညာပါတယ်။နိုင်ငံတကာသတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ RSF ရဲ့အစီအစဉ်စာအရ2021ခုနှစ်အတွင်းကမ္ဘာတစ်ဝန်းအဖမ်းခံရတဲ့သတင်းတောက်ပေါင်း488ဦးရှိနေတာပါ။ဒီမိုကရေစီတောက်စုဆန္ဒပြသူတွေအပေါ်မှာတက်ဆိုင်ရာဆူရပိုင်းကနှင်းနင်းတာတွေပိုးပြီးတော့တိုးလာတဲ့အတွက်သတင်းသမားတွေခုလိုပိုးပြီးတော့ဖမ်းဆီးခံရတာလို့လည်းအစီအစဉ်စာမှာထောက်ပြပါရယ်။ကိုယ်ပိုင်ဦးချုပ်ခွင့်တစိတပိုင်းအရဟောင်ကောင်ကျွန်းရဲ့ဒီမိုကရေစီအရေးတောက်စုဆန္ဒပြမှုတွေကိုထိန်းချုပ်တဲ့အနေနဲ့တရုတ်ပြည်ပကြီးကပြန်လည်ခဲ့တဲ့ဟောင်ကောင်အမျိုးသားလူညုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့တရုတ်နိုင်ငံမှာတော့သတင်းတောက်ပေါင်း128ဦးထိဖမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံမှာတော့ရွေးကောက်ခံဒီမိုကရေစီဆူရလက်ထက်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းတောက်က2ဦးရှိခဲ့ရတာနေပြီးတော့ဆက်အနာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းခံရသူ53ဦးထိရှိလာတယ်လို့အစီအစဉ်မှာဖော်ပြပါရယ်။မြန်မာပြည်နော်တတိယနေရာမှာဗီယက်နမ်က43ဦး၊ဘယ်လာရုစ်က32ဦးနဲ့ဆော်ဒီအာရေဗီယာက32ဦးအသီးသီးရှိပါရယ်။အဖမ်းခံရတဲ့အမျိုးသမီးသတင်းတောက်တွေလည်းမနှစ်ကတည်းက3ဆလောက်စံချိန်တင်မြင့်တက်လာပြီးတော့အယောက်60ထက်မနည်းရှိတဲ့အကြောင်းအစီအစဉ်မှာဖော်ပြပါရယ်။ဒီကမ္ဘာလုံးမှာသတင်းတောက်တွေဒီနှစ်တည်းအသက်ခံရတာကတော့46ဦးရှိပြီးတော့အရှိလေပိုင်းပြိပခနောက်ပိုင်းအနည်းဆုံးအဆင့်ကိုကျဆင်းလာပါရယ်။တည်ဆုံးသူအများစုကလှုပ်ကြံခံခဲ့ရတာလို့လည်း RSF အစီအစဉ်မှာပြောထားပါရယ်ခင်ဗျာ။
time မြန်မာနယ်စပ်မြဝတီခရိုင်ထဲက KNU ကရင်အမျိုးသားအစည်းအရုံးတမဟာ6ထိန်ချုပ်တဲ့ဒေသတွင်မြန်မာစစ်တပ်နဲ့ KNU တပ်တွေတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံရွာသား100လောက်ထိုင်းနိုင်ငံဘက်ခိုလုံနေတဲ့အကြောင်းကရင်ဒေသခံသတင်းရခွက်က VOA ကိုပြောပါတယ်ဒီဇင်ဘာ15ရက်နေ့က၄ KG မြို့တစ်ထဲကိုစစ်ကောင်စီတပ်တွေဝင်ပြီးတော့အဲ့ဒီမှာခိုလုံနေတဲ့ NLD လွှတ်တော်အမတ်သူအပါအဝင်တက်ကြွလှုပ်ရှားနေသူတွေကိုဖမ်းဆီးခဲ့တာပါအဲ့ဒီနောက်ပိုင်း KNU နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တံတွေကြားနေရတယ်လို့ကရင်ဒေသခံတွေကပြောပါတယ်ကရင်ဒုက္ခသည်တွေလည်းထိုင်းနယ်စပ်ဘက်ကိုထွက်ပြေးနေကြတာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းမီနယ်ဘက်မှာလည်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေဆက်တိုက်ဆူဆူလို့ပေါ်ပေါက်နေတာပါချင်းမီနယ်ထန်းသလားမြို့မှာပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလအတွင်း12ကြိမ်ထက်မနည်းမီးလောင်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့လူတွေမြို့ပေါ်မနေရတော့ဘဲနဲ့ခြေလက်ဒေသနဲ့အနေဆက်ဘက်ကိုတင်းရှောင်လာတာပါတိုက်ပွဲတွေကြောင့်ရောမီးလောင်တာတွေကြောင့်ပါပြည်သူတွေစစ်ပေးရှောင်နေရတာဖြစ်ပြီးသူတို့အတွက်လည်းဆန္ဒရိက္ခာတွေအတော့ကိုလိုအပ်နေပါတယ်ဖေဖော်ဝါရီလတရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ် CDF တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ချင်းပြည်နယ်မှာကလေးငယ်အမျိုးသမီးတွေအပါအဝင်လူဦးရေ 9,000 ကျော်စစ်ပေးတင်းရှောင်နေရတယ်လို့ချင်းဒုက္ခသည်ကော်မတီတို့ရဲ့အစည်းအဝေးမှာလည်းဖော်ပြထားပါတယ်ဒေသအတော်များများမှာလဲစစ်တပ်နဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေမပြတ်ရှိနေတာကြောင့်စစ်ဘေးရှောင်ပြည်သူတွေကြားစားနပ်ရိက္ခာ၊ဆေးဝါးနဲ့အခြားအခြေခံလိုအပ်ချက်တွေလည်းပိုတိုးလာနေပါတယ
်။အခက်ခဲကတော့ခုလက်ရှိသူတို့ရဲ့အဝါပေါ့ဒီကျမ်းမာရေးဆောင်ရှောက်မှုပြီးတော့မှကလေးတငယ်တွေရဲ့ပညာရေးပေါ့အဲ့ဒီဥစ္စာလိုအပ်တယ်ပြီးတော့မှရိက္ခာအပိုင်းပြောရမယ်ဆိုရင်ကျွန်တော်တို့ကုံချောက်စားပေးခောက်ဆွဲချောက်အဲ့ဒါတွေကအရင်လိုအပ်တယ်ဒီပစ္စည်းတွေဝယ်ယူလို့လည်းမရတော့မှလို့လည်းမရတော့အဲ့လိုမျိုးဖြစ
်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးရုံး UNOCHA ကဒီဇင်ဘာ16ရက်နေ့မှာထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအခြေအနေဆိုင်ရာအနှစ်ချုပ်ထုတ်ပြန်ချက်မှာလည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်အခြေအနေတွေပိုးပြီးတော့ယိုယွင်းလာနေတယ်လို့ထောက်ပြထားပါတယ်ခရီးရန်ဘုရားကျောင်းတွေနဲ့အဆောက်အုံတွေမိရှို့ဖျက်ဆီးခံရတယ်လို့ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆွတ်ခွာထွက်ပြေးနေရတယ်လို့လည်းဖော်ပြထားပါတယ်ဖေဖော်ဝါရီလတရက်နေ့ကနေဒီဇင်ဘာ10ရက်နေ့အထိဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်ပြည်သူ1300ထက်မနည်းအသက်ခံခဲ့ရသလိုပဲလူပေါင်း3သိန်းနီးပါးနေရဆွန့်ခွာထွက်ပြေးခဲ့ရတယ်လို့လည်း UNOCHA ရဲ့အနှစ်ချုပ်ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။သုံးနိုင်ငံခီ
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုနန်းလောင်နဲ့ကိုသားညုံတို့ပြပြပေးသွားတာပါ။အခုဆက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကြည့်ကြအောင်ပါ။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုဘက်ကအရှေ့ပိုင်းကိုဦးတည်ချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်ရုရှားဘက်ကစီးရီးအရာတုံ့ပြန်မယ်လို့သတိပေးသွားပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒီသတင်းပတ်အတွင်းစံချိန်တင်လောက်အောင်များပြခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမန်းညွန့်ညွန့်လင်းကပြပြပေးပါရှင်
။ American အစိုးရလုပ်ငန်းတွေလဲပတ်ဖို့ပေးတင်ပေးလိုက်တာတွေဆက်ပြေးနိုင်အောင်အစိုးရအသုံးစရိတ်ကြွေးမြီပမာဏတိုးရေးကို American Outlook တော်ကဒီသတင်းပတ်ထဲမှာပဲအတည်ပြုလိုက်ပါတယ်။ Republican နဲ့ Democrat Party တစ်ဖက်စီရှိတဲ့လွှတ်တော်အမတ်အရေးအတွက်နှိပါအတိုင်း Democrat ဘက်ကအများစုမဲနဲ့အတည်ပြုလိုက်တာပါ။အစိုးရရယူနိုင်တဲ့ကြွေးမြီပမာဏတိုးရေးကိစ္စပါတီနှစ်ရက်အကြာလနဲ့ချီသဘောထားကွဲလွဲခဲ့ပါတယ်။အခုလွှတ်တော်နေရာစလုံးကအတည်ပြုလိုက်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးလိုက်ပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ221မဲ၊ကန့်ကွက်မဲ209မဲနဲ့အတည်ပြုခဲ့တာဖြစ်ပြီး Republican ဘက်ကအမတ်တဦးပဲ Democrat နဲ့ပေါင်းထောက်ခံခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Democrat အမတ်90ကထောက်ခံပြီး Republican အမတ်49ယောက်စလုံးကကန့်ကွက်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဥပဒေအရအစိုးရကြွေးမြေရယူနိုင်တဲ့ပမာဏကိုဒေါ်လာ 1.5 ထရီလီယံထပ်တိုးဖို့ဆုံးဖြတ်လိုက်တာပါ။ American အစိုးရလုပ်ငန်းဆောင်တာတွေအတွေ့2022ခုနှစ်ကြာကာလရွေးကောက်ပွဲတွေကျင်းပမဲ့အခြေအနေတွေနဲ့2023ခုနှစ်အထိလည်ပတ်နိုင်အောင်အသုံးစရိတ်ခွင့်ပြုလိုက်တာလို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောဆိုခဲ့ပါတယ်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုဘက်ကအရှေ့ပိုင်းကိုဦးတည်ချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်တော့ရုရှားဘက်ကလည်းစီရေးအရာတုံ့ပြန်မှာဖြစ်တယ်လို့ဗျူဟာမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်ဆိုပြီးထိတ်တန့်ရုရှားတန်တမန်တဦးကဒီသတင်းပတ်အတွင်းမှာသတိပေးလိုက်ပါတယ်။ရုရှားဘက်ကခမန်းကြီးတပ်ဖွဲ့ဝင်တသိန်းလောက်ချထားတဲ့ယူကရိန်းနယ်စပ်အနီးမှာရုရှားစီရေးလှုပ်ရှားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတာကိုဖြေလျှော့ရေးအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အရင်သတင်းပတ်ကဗီဒီယိုကွန်ဖရင့်နဲ့နှစ်နာရီကြာဆွေးနွေးခဲ့ကြတာပါ ဒီလိုဆွေးနွေးပြီးရပိုင်အတွင်းမှာပဲအခုလိုရုရှားထိပ်တန်းတန်တမန်ကပြောလာတာဖြစ်တာကြောင့်ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေအကြားထိတ်တိုက်တွေ့ဖို့အနေထားပေါ်ဆိုလာတာပါယူကရိန်းခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားကကျူးကျော်သိမ်းပိုက်သလိုနောက်ရုရှားနဲ့နယ်စပ်ချင်းထိနေတဲ့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသရဲ့အများစုကိုသိမ်းယူခဲ့တာပါတချိန်တည်းမှာပဲခရိုင်းမီးယားဒေသမှာယူကရိန်းတပ်တွေကတန်ချက်ကာကာတိုက်လာရင်ခုခံနိုင်မဲ့စစ်ဆင်ရေးတွေလှုပ်ဆောင်တဲ့ရုတ်တံဖိုင်ဒီသတင်းပတ်ထဲမှာထွက်လာပါတယ်ပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်ဖို့ယူကရိန်းတပ်သားတွေကတနက်တွေပြင်ဆင်နေကြောင်းပြသထားတဲ့ဒီရုပ်သံဖိုင်ကိုယူကရိန်းတပ်ပေါင်းစုစစ်စင်ရေးကထုတ်ပြန်ခဲ့တာပါယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာစစ်ဖြစ်နိုင်တဲ့အခြေအနေရှိပြီးယူကရိန်းကိုတိုက်ဖို့ရုရှားကစစ်သားတသိန်းပြင်ဆင်နေတယ်လို့ယူကရိန်းဘက်ကစွပ်စွဲထားပြီးရုရှားဘက်ကတော့ခံစစ်အဖြစ်သားစစ်သားတွေချထားတာလို့တုံ့ပြန်ထားပါတယ်2020 February လမှာကျင်းပမဲ့ဘေကျင်းဆောင်ရာသီအိုလံပစ်ပွဲတွေပြိုင်ပွဲဝင်နိုင်ငံတကာအားကစားသမားတွေအနေနဲ့အင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုမယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ Great Firewall လို့ခေါ်တဲ့တရုတ်နိုင်ငံရဲ့တင်းကျပ်တဲ့အင်တာနက်ဆက်သွယ်ရေးစနစ်ကိုအခုလိုရှာရှာပါပါဖွင့်ပေးပြီးအွန်လိုင်းအကန့်အသတ်မဲ့သုံးရမဲ့အခြေအနေကိုတော့အားကစားသမားတွေကအထူးသတိထားကြရလိမ့်မယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကဆိုပါတယ်။အကစားသမားတွေနေမဲ့အိုလံပစ်ရွာနိုင်ငံသားကသတင်းမီဒီယာသမားတွေတဲခုမဲ့ဟိုတယ်တွေအပြင်တခြားနေရာတချို့မှာပါအင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုဖို့တရုတ်အစိုးရကအတည်ပြုထားတဲ့အကြောင်းနိုင်ငံကအိုလံပစ်ကော်မတီက VOA ကိုအီးမေးလ်ကတဆင့်အတည်ပြုပြောဆိုပါတယ်အမျိုးသားလုံခြုံရေးကိုထိခိုက်စေနိုင်တယ်လို့တရုတ်အစိုးရကယူဆပြီးကမ္ဘာမှာလူကြိုက်များသုံးဆွဲနေတဲ့ mobile app တွေလူမှုကွန်ရက်တွေအင်တာနက် website တွေကန့်သက်တားမြစ်တဲ့နည်းပညာတွေအကောင်အောင်တရုတ်နိုင်ငံကစဲစုနဲ့ချီပြီးစ조사ဆောင်ရွက်လာခဲ့တာဖြစ်ပါတယ်1989ခုနှစ်တရနမင်ရင်ပြင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုအောင်းမေပွဲအဖြစ်ခွင့်ပြုချက်မရဘဲကျင်းပခဲ့တဲ့ဖျောင်းနိုင်မီးထွန်းညှိပွဲမှာပါဝင်မှုနဲ့ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်ကြီးထင်ရှားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဂျင်မီလိုင်းကိုဒီသတင်းပတ်အစောပိုင်းမှာထောင်ဒဏ်73လချမှတ်လိုက်ပါတယ်။လိုင်းနဲ့အတူတခြားတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ရှင့်နေချောင်းဟန်တန်နဲ့သတင်းနောက်ဟောင်းဂွိနက်ထိုရိုကိုပြီးခဲ့တဲ့နှစ်ကအခမ်းအနားတစ်ခုမှာပါဝင်ခဲ့မှုဟာဆိုရင်ခွင့်ပြုချက်မဲ့စီဝေးမှာပါဝင်လာရေးလှုံ့ဆော်မှုနဲ့အပြစ်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကစင်ကြက်ချခဲ့တာပါ။ရှိနေတန်ကိုထောင်ဒဏ်12လနဲ့တရင်းတော်ဟောင်းဟိုကိုတော့ထောင်ဒဏ်6လအဖြစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။2020ပြည့်နှစ်ဇွန်လ4ရက်နေ့အခမ်းအနားဖြစ်မြောက်ရေးကြိုးပမ်းမှုတက်ရောက်ခဲ့မှုဒါမှမဟုတ်လဲတခြားသူတွေတက်ရောက်အောင်နှုတ်ဆော်ကြိုးစားခဲ့တဲ့ရှစ်ဦးထဲမှာသူတို့3ဦးပါဝင်ခဲ့ကြတာဖြစ်ပါတယ်။စံနဲ့တက်ကြွလှုပ်ရှားသူ5ဦးကိုလည်းထောင်ဒဏ်4လကနေ14လအထိထောင်ဒဏ်အသေးသေးချမှတ်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုကန်တကီပြည်နယ်မှာဒီသတင်းပတ်အတွင်းလေးစင်နှမောင်းတိုက်ခိုက်ခဲ့ပါတယ်။လေးစင်နှမောင်းနဲ့အတူတိုက်ခိုက်ခဲ့တဲ့မုံတိုင်းတန်ကိုမေဖီးလ်နဲ့ဒေါ်ဆန်စပရင်မြို့နှစ်မြို့မှာအကြီးကျယ်ခံခဲ့ရပါတယ်။အပြည့်အစည်းတွေကြားပြန်လဲထူထောင်ရေးကြိုးပမ်းနေတာတွေကိုသမ္မတဘိုင်ဒန်လိုက်လံကြည့်ရှုခဲ့ပြီးအသက်ရှင်ကျန်ရဲ့သူတွေကိုဒီသတင်းပတ်နှောင်းပိုင်းမှာအားပေးစကားပြောခဲ့ပါတယ်။လေးစင်နှမောင်းအခု30ကျော်ဇက်တိုက်တိုက်ခတ်ခဲ့တာကြောင့်ကန်တက္ကီပြည်နယ်နဲ့အနီးနားပြည်နယ်တွေမှာလူပေါင်းအယောက်80တဲမနဲ့တေဆုံးခဲ့ရပြီးထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒီသတင်းမှနှောင်းပိုင်းအထိမုံတိုင်းတန်းတင့်တဲ့နေရာတွေမှာလျှက်စစ်မှုတွေပြတ်တောက်နေစေဖြစ်ပါတယ်။ကန်တက္ကီပြည်နယ်စီးပွားရေးလုပ်ငန်း2000ခွဲလောက်လျှက်စစ်မှုတော်ရုံနဲ့ပြန်များခဲ့ပါဘူး။လေးစင်နှမောင်းနဲ့အကြီးကျယ်ခံခဲ့ရတဲ့အတွေ့ပျက်စီးဆုံးရှုံးမှုတန်ဖိုးကဒေါ်လာ5ဘီလီယံလောက်အထိရှိနိုင်တယ်လို့လည်းပြည်내တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဟာဒီသတင်းပတ်အတွင်းစံချိန်တင်လောက်အောင်များပြားခဲ့ပြီး Omicron ဗီဇမျိုးကွဲကိုဗစ်ရောဂါကူးစက်မှုတွေ Christmas အားလိုက်ရဲ့ရာသီမှာပိုပြီးဆိုးလာမဲ့ပုံရှိတယ်လို့အင်္ဂလန်ကျန်းမာရေးဌာနအကြီးအကဲကသတိပေးပြောဆိုပါတယ်။အခုဗြိတိန်မှာကူးစက်မှုနှုန်းဟာဒီနှစ်ဇန်နဝါရီလနောက်ပိုင်းကူးစက်မှုနှုန်းဖြန့်မြတ်တက်မှတ်ချက်တဲ့16ရာခိုင်နှုန်းပိုတိုးလာတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းအများများလာတာကြောင့်ဗြိတိန်နိုင်ငံကလာသူအားလုံးသီးခြားခွဲနေဖို့နဲ့အထူးခွင့်ပြုထားသူတွေကဗြိတိန်ကနေပြင်သစ်ကိုလာခွင့်ပြုဖို့ပြင်သစ်နိုင်ငံကဒီသတင်းပတ်နှောင်းပိုင်းမှာကြေညာလိုက်ပါတယ်။ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အထိ Omicron မျိုးကွဲကူးကြောင်းအ ဒီပြုထားသူအယောက်240ကျော်ရှိသွားပြီဖြစ်ပေမဲ့ဒါကဗြိတိန်နဲ့ဆိုင်ရင်နည်းသေးတဲ့ပမာဏဖြစ်ပါတယ်အမေရိကန်ပြည်အောင်စုပြည်နယ်36ချောင်းပြည်နယ်မှာအိုမီခရွန်မျိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်တွေ့ရပြီးကိုဗစ် 19ရောဂါကူးစက်မှုနှုန်းမြင့်မှာပြီးနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေမှာ73ရာခိုင်နှုန်းအထိရှိနေတယ်လို့လဲဆိုပါတယ်။ကာကွယ်ဆေးနှလုံးနဲ့အားဖြည့်ကာကွယ်ဆေးထိုးရာဟာဗီဇမျိုးကွဲဗိုင်းရပ်စ်ကိုတိုက်ဖျက်ဖို့အထူးရောက်ဆုံးဖြစ်တဲ့အကြောင်း CDC Director Rochelle Walensky နဲ့ကူးစက်ရောဂါတိုက်ဖျက်ရေးကျွမ်းကျင်ပညာရှင် Dr. Anthony Fauci ကဒီသတင်းပတ်ထဲမှာပြောဆိုထားပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမန်းညွန်ညွန်လင်းစူးစီးတင်ဆက်ပေးခဲ့တာပါရှင်။ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလို့ပိုခံရရဲ့ကလပ်စီကိုလာတွေ့ကတ်တာကနေစပါတယ်။ပရိုတင်းလက်တံလေးတွေကကလပ်စီမှာရှိရဲ့ဂျိတ်လေးတွေကိုလာချိန်ပါတယ်။အံဝင်ခွင့်ကြောင်တော့မဖြစ်ပါဘူး။ဒါပေမဲ့ကလပ်စီကပိုးကိုသူ့တဲကိုပေး ာပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုကပရိုတင်းလက်တင်တွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပူရောင်လွဲချော်သွားစေပါတယ်။တချို့ကြပူပြီးတော့အဝင်ခွင်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်။ Virus ပေါ်တခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြစ်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကဆိုရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုကိုခန့်စွမ်းစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်စွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကြေအကျကိုဦးတင်မောင်တန်ကဆက်ပြီးပြောပြပေးပါမယ်ရှင
်။ COVID-19 ကူးစက်မှုဆက်လက်တက်နေတာဟာကာကွယ်ဆေးကိုမညီမမျှဖြန့်ဝေနေရတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကပြောပါတယ်။ကာကွယ်ဆေးကတစ်မျိုးတည်းမဟုတ်အမျိုးမျိုးထုတ်နိုင်ခဲ့တာကသိပ္ပံပညာရဲ့အောင်ပွဲဖြစ်ပေမဲ့ကာကွယ်ဆေးကိုမညီမမျှဖြန့်ဝေနေရတာကတော့လူသားမျိုးနွယ်တရားလုံးရဲ့ကြဆုံးမှုဖြစ်ပါတယ်လို့သူကပြောပါတယ်။ကမ္ဘာမှာကြုံနေရတဲ့ COVID ကပ်ဘေးက2024ခုနှစ်ထိကြုံနေရနိုင်တယ်လို့ COVID ကာကွယ်ဆေးအဓိကထုတ်လုပ်နေတဲ့ Pfizer Company ကခန့်မှန်းပြောဆိုပါတယ်။အသက်နှစ်နှစ်ကနေ၄နှစ်ထိရွယ်ထုတ်လုပ်တဲ့ COVID ကာကွယ်ဆေးဟာသူတို့မျှော်မှန်းထားသလောက်ခုခံစွာအားမရှိဘူးလို့လည်းပြောပါတယ်။စစ်ကောင်စီအစိုးရရဲ့ဒီမိုကရေစီရဲ့အားထုတ်မှုတွေကိုချီးကျူးလိုက်ပြီးအာဏာသိမ်းတာဥရီနဲ့အညီဖြစ်တယ်လို့ဂျပန်ဆွေးအဝင်ကြီးဟာဟီဒီယိုဝါတာနာဘေးကပြောကြားလိုက်ပါတယ်။ဂျွန်လ30ရက်နေ့ကဂျပန်မြန်မာအသင်းရဲ့ပုံမှန်အစည်းအဝေးမှာအသက်89နှစ်ရှိပြီဖြစ်တဲ့မစ္စတာဝါတာနာဘေးကအခုလိုပြောကြားတာဖြစ်တယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်။လူခွေရဲနဲ့နိုင်ငံသားမူဝါဒလေးလာရေးအဖွဲ့တွေကတော့ဝါတာနာဘေးရဲ့ပြောဆိုချက်တွေဟာလူသတ်မှုတွေနဲ့လူခွေရဲ့ချိုးဖောက်မှုတွေကိုပြက်ကွက်ပြုပြီးအနာသိမ့်တာတရားမျှတကြောင်းစင်ကြေပေးနေတာပဲဖြစ်တယ်လို့ပြောကြလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার လို့နျူကလ িয়ার ရေးဆွေးနွေးနေကြရမှာတောက်ကြန်တွေကပြီးဆုံးသွားတဲ့နောက်ဆုံးဆွေးနွေးပွဲမှာတော့အတန်အသင့်တိုးတက်မှုတွေရှိနေတယ်လို့အမေရိကန်နိုင်ငံကပြောပါတယ်။ဒါပေမဲ့ဆက်လက်ပြီးသဘောတူအောင်လှုပ်လှုပ်ကြရမှာအများကြီးကြံနေသေးတယ်လို့လည်းဆိုပါတယ
်။တရင်ကြီးချုပ်ကိုဦးတင်မောင်တန်းပြပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonar Cummins နဲ့ Nick even knock တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ light to meter 1925 32နဲ့ light lab meter 190တို့ကနေအတန်လွင့်ပေးခဲ့တာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခက်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝပါစေရှင်
This program has come to you from the Voice of America, Washington.